ရုရှားလောက်တောင်ပိုင်းရက်စတော့ဖ်မြို့မှာဒီကနေ့ဒီအစောပိုင်းတုန်းကယူကရိန်းကဒရုန်းနဲ့ပစ်ခတ်တိုက်ခိုက်လို့ရေနံချက်ဆောင်ရွက်တစ်ခုမိလောင်သွားတယ်လို့ရုရှားအစိုးရအရာရှိတွေကပြောပါတယ်နေဆက်ယူကရိန်းတပ်ဖွဲ့တွေရဲ့အခုနောက်ဆုံးတိုက်ခိုက်မှုကတော့ရုရှားနိုင်ငံထဲကိုအဝေးဆုံးအထိရောက်တဲ့တိုက်ခိုက်မှုလည်းဖြစ်ပါတယ်။ရုရှားရဲ့ဒီစစ်ရန်နေရာတွေနှီးကွေးသွားအောင်လုပ်တဲ့အနေနဲ့ယူကရိန်းတပ်ဖွဲ့တွေဟာပြီးခဲ့တဲ့လတွေကစလို့ရုရှားရေနံကျက်စက်ရုံတွေနဲ့ရေနံတူလောင်ရုံတွေကိုပိတ်မထားပြီးတော့ရုရှားနိုင်ငံထဲကိုလေကြောင်းတိုက်ခိုက်မှုတွေအရှိန်မြင့်လှုပ်ဆောင်နေတာဖြစ်ပါတယ်။ယူကရိန်းစစ်ပွဲ၃နှစ်ထဲကိုဝင်လာတဲ့အချိန်မှာလက်နက်နဲ့ရိတ်ခါပြက်လက်လာတဲ့ယူကရိန်းအရှိချမ်းစစ်မြေပြင်တစ်လျှောက်ကိုရုရှားကအပြင်းထန်ထိုးစစ်ဆီတိုက်ခိုက်တာတွေလှုပ်လာခဲ့ပြီးတဲ့နောက်ယူကရိန်းဘက်ကလည်းအခုလိုလေကြောင်းတိုက်ခိုက်မှုတွေပြန်ပြီးတော့အရှိန်မြင့်လာတာပါ။ယူကရိန်းဒရုန်းတိုက်ခိုက်မှုကြောင့်ရုရှားရေနံစက်ရုံမှာမိတောက်ကြီးတွေပေ2000ကျော်အထိမြစ်တက်သွားခဲ့ပေမဲ့ထိခိုက်သေးဆုံးမှုတော့မရှိဘူးလို့ Rest of Data အုပ်ချုပ်ရေးမှူး Vasily Golubev ကပြောပါရယ်။ရေနံစက်ရုံမိလောင်တဲ့အကြောင်းကို Telegram လူမှုကွန်ရက်မှာသူကရေးတင်ခဲ့ပြီးတော့9နာရီလောက်အကြာမှာတော့မင်းကြီးတက်နိုင်ခဲ့ပြီလို့လည်းပြောပါရယ်။ Rest of Data ကိုတိုက်ခိုက်တဲ့ Ukraine drone နှစ်စင်းကိုတော့ကြားဖြတ်ဖျက်ဆီးနိုင်ခဲ့ပြီးအနောက်ဘက် Data Kars နဲ့ Belgorod မှာလည်းအလားတူ drone နှစ်စင်းကိုဖျက်ဆီးခဲ့တယ်လို့ Russia ကာကွယ်ရေးဌာနကပြောပါရယ်ရှင်။